ဒါကြောင့်အထက်လောကုတ္တရာစိတ်ခုနှစ်ပါးဟာဝိထုယုတ်ကိုယံခာမီယံခာမမီအဲ့လိုပြောတာယံခာမီရဘယ်ချိန်လဲဆိုရင်ကာမဘုံသားတွေရူပဗျမတွေမှာဖြစ်ရင်မီတယ်ယံခာမမီဆိုတာကအရူပဘုံသားတွေမှာဖြစ်ရင်တော့လုံးဝမမီဘူးဒီယံခာမီမမီကိုသိဖို့အတွက်အရူပနဲ့ပဲကိုင်အရူပနဲ့ကိုင်ရင်သိတယ်ဆိုတော့အရူပဝိပဿနာ၄ပါးကတော့ပရိသန္ဓေဘဝင်သုတိစိတ်တွေဖြစ်တာဖြစ်တဲ့အတွက်အရူပဝိပဿနာ၄ပါးဟာဝိထုယုတ်မှာအမြဲတမ်းမမီတဲ့ဝိထုဝိမုတ်ဖြစ်ပါတယ်တဲ့ကဲနားလည်ပြီဒီလောက်ဆိုရင်အဲ့တော့ဝိထုမီမမီကိုတခြားတွက်မယ်ဆိုလို့ရှိရင်ပြင်စဝိထုမှာအမြဲတမ်းမီတဲ့စိတ်ဘယ်လောက်ရှိလဲဆိုရင်10ပါးရှိတယ်เนาะတွေ့ပြင်စဝင်ရင်10အဲ့ဒါကိုပြင်စဝိထု၌အမြဲမီသောစိတ်ပေါင်း10ပါးဟရယဝိထု၌အမြဲမီသောစိတ်ပေါင်း30နဲ့မှ3ပါးအခုနပြောခဲ့တဲ့ဒေါသမှုစိတ်2ပါးမနောဓာတ်3တန်တိရဏ3ဟတိတုပ္ပတ1မဟာဝိပဿစိတ်8ရူပ15သောတာပတိမတ်စိတ်1အဲ့ဒီ33ပါးဟာဟရယဝိထုမှာအမြဲတမ်းမီတယ်ဆိုတော့ပင်စဝိထုမှာအမြဲတမ်းမီတာ10ပါးဟရယဝိထုမှာအမြဲတမ်းမီတာ33ပါးဆိုတော့အားလုံးပေါင်းလိုက်ရင်40နဲ့မှ3ပါးဟာဝိထုယုံမှာအမြဲတမ်းမီတယ်လို့ဆိုလိုတယ်ပြန်ဆိုပြမယ်ပင်စဝိထု၌အမြဲမီသောစိတ်ပေါင်း10ပါးဟရယဝိထု၌အမြဲမီသောစိတ်ပေါင်း33ပါးပေါင်းဝိထုယုံ၌အမြဲမီသောစိတ်ပေါင်း43ပါးဒါတစ်ဖြတ်ပြီးသွားပြီဟရယဝိထု၌ယံခာမီသောစိတ်ပေါင်း42ပါးရှိတယ်အခုနက42ပါးပေါ့နော်ယံခာမီ42ပါးရှိတယ်ဆိုရင်ဝိထုယုံ၌ယံခာမီသောစိတ်ပေါင်း42ပါးဝိထုယုံ၌လုံးဝမမီတဲ့စိတ်က4ပါးအကုန်လုံးပြန်ပေါင်းလိုက်ရင်ဟရယမှာအမြဲတမ်းမီတာ43ပါးယံခာမီတာ40နဲ့မှ2ပါးအဲဆိုရင် 85 ဖြစ်သွားပြီဟတ်ဝိထုယုံမှာလုံးဝမမီတာကအရူပဝိပဿိ4ပါးပေါင်းလိုက်လို့ချင်းစိတ်အချင်း89ပါးဆိုပြီးတော့ပြန်ကိုက်သွားတယ်ဒါကိုတေချာနားထောင်ပါစာရှိလို့ရှိရင်တေချာလေးကြည်ပါနားမလဲစရာတော့မရှိပါဘူးဝိထုသင်္ကဟာလွယ်ပါတယ်တည့်ရထဲနဲ့အပြီးပြောလို့ရတဲ့ဟာမျိုးအဲ့တော့ဒီကိစ္စကိုဒီမှာပဲရက်လိုက်မယ်နော်ရက်ပြီးရင်နောက်တစ်ခုကဝိညာဏတ္တစိတ်နဲ့ဝိညာဏတ္တတို့တွဲဆက်ပုံဆိုတာလေးကိုနောက်ဆုံးအနေနဲ့ပြောပြအောင်မယ်